စ်ခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနယ်အတွင်းကပြစ်ခတ်ခဲ့ရတဲ့ပတ်သက်ပြီးမြန်မာနယ်ခြားဆောင်ရေးတပ်ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကိုကန့်ကွက်စာပေးပို့ထားပါတယ်။ဒီပြစ်ခတ်မှုဟာတနင်္လာနေ့ညနေပိုင်းကဖြစ်ပေါ်ခဲ့တာဖြစ်ပြီးဘသူကပြစ်တယ်လဲဆိုတာအတိအကျမသိရသေးပါဘူး။တရင်ပြည့်စုံကတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့မောင်တော်မြို့နယ်အောင်တပြည်ကျွော်အနီးမှာနယ်ခြားဆောင်တပ်ဖွဲ့ဝင်၄ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်အတွင်းကနေပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုဟာတနင်္ဂနွေနေ့ညနေ6နာရီလောက်ကဖြစ်ပွားခဲ့တာပါ။နေကြောင်ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တာနဲ့ပတ်သက်ပြီးမြန်မာဘက်ကကန့်ကွက်ထားကြောင်းကိုနိုင်ငံတော်အတိုင်ပင်ခံယူညှိကြားမှုချုပ်ဦးစော်ထင်းကအခုလိုပြောပါတဲ့
။ဖြစ်တာအဲ့ဟိုဘက်တည်းကနေဖြစ်တာပေါ့။ဘင်္ဂလားဒေ့ရှ်ပိုင်းမှာဖြစ်ရတယ်ဖြစ်တယ်။အဲ့ဒါကိုကန့်ကွက်တယ်ပေါ့နော်။ဟိုမှာဘင်္ဂလားဒေ့ရှ်ဖြစ်ချမ်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့မဟုတ်ဘဲဇနကန်ဖွဲ့ရှိနေတယ်ပေါ့နော်။အဲ့တော့ဒီကဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကပြစ်ခတ်လို့လည်းဒါနဲ့ကျွန်တော်တို့ဖြစ်သွားတဲ့ပုံမှာအသေးစားတော့မရှိဘူး။ဆိုတော့ဒါကတော့မြန်မာနိုင်ငံအနေနဲ့ပေါ့နော်ဖြစ်ခဲ့တဲ့အချက်ပြန်မျိုးနော်ဖြစ်ခဲ့တဲ့အတွက်ကျွန်တော်တို့စဉ်းစားပြီးတော့ဟိုနေသားကောက်ကတ်ချင်းချင်းဆောက်တာ
ဒီဖြစ်ခဲ့တိုက်ခိုက်မှုဟာနေနိုင်ငံနေသားမှတ်တိုင်အမှတ်45နဲ့46ကြားမှာဖြစ်ပွားပြီးနေသားကောက်တပ်ဖွဲ့ဝင်တွေပြစ်ခတ်ခံရတဲ့အခြေအနေကိုဦးစော်ခေကအခုလိုပြောပါတဲ့
ဒီကောင်က46ကြားပဲပြင်းပတ်တော့ကြည့်တာမဟုတ်ဘူးသူတို့ကဟိုအဲ့ဒီနဲ့ဆက်လာတဲ့ကျွန်တော်လက်ကြည့်တာ။ဒါကြည့်တော့ဒီလိုတစ်ပြေပြေတည်းတော့ပြောတာကျွန်နဲ့ဈေးတော့ဖို့တော့ပြန်ဖို့ပို့ရတော့နောက်တော့ဆက်လာလိုက်တာလို့ဆိုမှာဟိုဖက်ရအဲ့မှာရှိသေးတယ်။ဟိုဘက်ကတောက်ချံကြံရတဲ့ဈေးဆိုတော့နော်။အဲ့ဈေးဘက်နဲ့ပေါ်ပြီးတော့ပြန်လာတာ။ဒီကိစ္စကတော့ဟိုဆန်းရစ်တာပေါ့နော်။ဒီဘက်ကအချက်30ပဲလောက်ဖြစ်တယ်။ဒီဘက်ကလည်းကျွန်တော်ကလည်းပြန်ဖြစ်တယ်။70လောက်ရှိပါတယ်။
ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကလည်းမိုင်းတိုင်အမှတ်46နဲ့49အကြားမှာပြစ်ခတ်မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုကတော့အောင်တဒီကြီးရွာကဒိုင်းနဲ့အမျိုးသား၄ယောက်ဟာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုကျော်ဖြတ်ပြီးတောဝက်လိုက်ချိန်မှာအရက်ဝတ်နဲ့လူ15ယောက်လောက်ကတနက်နဲ့ဝိုင်းဝန်းပြစ်ခတ်ခဲ့တာကြောင့်2ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကတရင်ထုတ်ပြန်ခဲ့ပါတယ်။ဘယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာကိုတော့ဖော်ပြတာမရှိပါဘူး။ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6သိန်းလောက်တင်းကျောင်သွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့တင်းကျောင်သွားသူတွေကင်းပါ ARSA အကြမ်းဖက်အဖွဲ့မှပါဝင်သူနဲ့ကုညီအားပေးသူ900လောက်ပါဝင်နေပြီးအဲ့ဒီသူတွေကိုစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစီရင်ပေးပို့ထားပါတယ်။ကျမော်ကတော့အကြမ်းဖက်မှုမှာပါဝင်သူ2000ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းဆောင်သွားကြောင်းသတင်းထုတ်ပြန်ထားပါတယ်